ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကနေအဲ့ဒီလိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာကုလသမဂ္ဂကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် response to some of the questions you've been making about the sentencing of Aung San Suu Kyi
မြန်မာစစ်တပ်ကမနစ်က February လကန်းကအာဏာသိမ်းယူခဲ့တဲ့အပေါ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေရှုံချတဲ့အကြောင်းထပ်လောင်းပြောကြားခဲ့ပြီးလူ့အခွင့်အရေးကိုလေးစားလိုက်နာပြီးဖိနှိပ်အကြမ်းဖက်မှုတွေကိုချက်ချင်းရိုက်ဆန်းဖို့တိုက်တွန်းလိုက်ပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရမ်းမှာတရားဥပဒေအရအပြစ်ရှိကြောင်းမဆုံးဖြတ်ခင်ဒဏ်သူညီမျှပြီးအပြစ်ကင်းစင်တယ်လို့ယူဆကာလွတ်လပ်တဲ့ခုံရုံးစစ်ဆေးချက်တွေကိုလူအများကြားနာခွင့်ရှိပါတယ်ဒါအပြင်လွတ်လပ်တဲ့တရားရုံးတွေမှာလည်းလူတယောက်ရဲ့ခုခံကာကွယ်ခွင့်ကိုအာမခံချက်ပေးရမယ်လို့လည်းပြောဆိုသွားပါတယ်ဒေါအောင်ဆန်းစုကြည်ကိုမြန်မာစစ်ကောင်စီကအဲ့ဒီလိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့အပေါ်ဥရောပသမဂ္ဂ EU ကလည်းမနစ်ဗုဒ္ဓဦးနေကပြစ်တင်ရှုံချလိုက်ပါတယ်ဒါဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီအတွက်ဆုတ်ယုတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒါပြင်အာဆီယံအရှေ့တောင်အရှနိုင်ငံများအဖွဲ့ကချမှတ်ထားတဲ့မူငါးချက်ထဲမှာပါဝင်တဲ့ဆွေးနွေးပွဲတွေကနေဒေါအောင်ဆန်းစုကြည်အပါအဝင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားဖို့ကြိုးစားမှုတစ်ခုလည်းဖြစ်တယ်လို့ပြောပါတယ်ဆက်လက်ပြီးတော့ဆက်အနာသိမ်းပြီးနောက်ပိုင်ဖန်ဆီးထားတဲ့နိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိလွတ်ပေးဖို့လဲ EU အဖွဲ့ကြီးကထပ်လောင်းတောင်းဆိုလိုက်ပါတယ်လို့ပြောပါတယ်နိုင်ငံ28နိုင်ငံနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂအဖွဲ့ EU အဖွဲ့ကြီးအနေနဲ့မြန်မာစစ်အစိုးရကိုဆက်အနာသိမ်းပြီးကြတဲ့ကပိတ်ဆို့တံခတ်မှုတွေပြုလုပ်ခဲ့ပါတယ်အလားတူမြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုမနစ်ဗုဒ္ဓဦးနေကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဘာမာကမ်ပိန်း UK အဖွဲ့ကမတ်ဝေနှင်းပွင့်တုံကအခုလိုပြောပါတယ
် Arresting people doesn't create fear it create more anger in public
လူတွေကိုဖမ်းတာကကြောက်စရာမဟုတ်ဘူးလူတို့ကိုပိုပြီးဒေါသထွက်စေတယ်ဘာဖြစ်လို့လဲဆိုတော့လူတိုင်းကငါတို့ဟာတခြားဆင်နာရှင်စနစ်အောက်မှာနေလို့မရဘူးဒီလိုဥပဒေမဲ့ဖမ်းဆီးမှုတွေဆက်ပြီးမနေနိုင်တော့လို့လုံလုံလျားလျားလုပ်နေတယ်တပ်မတော်ရဲ့မျှော်လင့်ချက်နဲ့စန့်ကျင်ဘက်ပါ
ဒေါအောင်ဆန်းစုကြည်ပေါ်မနေ့ဗုဒ္ဓဦးနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အမှုကတော့ရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သာကို3000ခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်စစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုဒီအမှုအပါအဝင်အဂတိအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံတော်လေးဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများအပြားနဲ့လည်းတရားစွဲဆိုထားပါတယ်ခင်ဗျာ။